အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာဒီနေ့အင်အားဖြင့်ငလျင်တွေလှုပ်ခတ်ရာကအနည်းဆုံးလူတဦးသေဆုံးပြီးအိမ်တွေလည်းပျက်စီးကုန်ပါတယ်။ငလျင်တစ်ချိန်လှုပ်ခတ်တဲ့အထက်မှာအားပြေဆုံးဖြစ်တဲ့အင်အား 9.5 ရှိတဲ့ငလျင်ကတော့ဆူလာဝေစီကျွန်းပေါ်ကဒွန်ဂလာမြို့ရဲ့အရှေ့မြောက်ဘက်35မိုင်လောက်အကွာမြေရောက်6မိုင်လောက်အနက်ကိုဘိုးပြုတ်လှုပ်ခတ်ခဲ့ကြောင်းအမေရိကန်ဘူမိဗေဒတိုက်တိုင်စခန်းကပြောဆိုခဲ့တာပါ။ငရင်ကြောင့်အိမ်များပြားပြိုကျခဲ့ကြောင်းလဲဒေသခံကပ်ဘေးအန်ဒီအကူအညီပေးရေးဌာနတာဝန်ရှိသူတို့ကိုကူကပ်ပြီး AP သတင်းကဖော်ပြပါရယ်။စောရိုင်းမှာငရင်တန်ခံခဲ့ရတဲ့ရွာ900ကအချက်လက်တွေကိုစုဆောင်းရမှာအခက်အခဲတွေကြုံနေရချိန်မှာပဲနောက်ထပ်ငရင်ထပ်လုပ်ခဲ့တာဖြစ်ပြီးလူတွေထိလန့်နေကြထွက်ပြေးခဲ့ကြရကြောင်းလဲပြောဆိုခဲ့တာပါ။ငရင်ကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့ပြန်လည်ရုပ်သိမ်းခဲ့ပြီးနောက်မှာပဲဆူနာမီရေလိုင်းတန်ခံခဲ့ရတာကြောင့်အိမ်တချို့လဲရေနောက်မျောပါသွားခဲ့တဲ့အကြောင်းအင်ဒိုနီးရှားကပ်ဘေးတန်ရောပါရေးအေဂျင်စီရဲ့ပြောခွင့်ရဆူတိုပိုပါဝိုနဂိုဟိုကပြောဆိုခဲ့ပါတယ်။ကနဦးစင်ခန်းစားရိယဒီနေ့စောရိုင်းမှာလှုပ်ခတ်တဲ့ပြင်းရ 6.3 ရှိတဲ့ငရင်ကြောင့်လူတူးတေဆုံ10ဦးထက်မနည်းတန်ရပြီးဒါဇင်နဲ့ချီတဲ့အိမ်တွေလည်းပျက်စီးခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာတွေကမိတော်နေတဲ့ငရင်ကျော်တွေရှိရာဒေသမှာတည်ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာမကြာခဏငရင်တန်ခံရလိမ့်ရှိပါတယ်။2004ခုနှစ်ဒီဇင်ဘာလစမ်းမတုန်းကအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းဆူမထရာကျွန်းကမ်းလွန်ကိုဗိုလ်ပြုလှုပ်ခတ်ခဲ့တဲ့ပြင်းရ 9.3 ရှိတဲ့ငရင်ကြောင့်ဆူနာမီရေလိုင်းကြီးတွေဖြစ်ပေါ်ခဲ့ပြီးဒေသတွင်းနိုင်ငံပေါင်းတရာစင်လောက်မှာလူပေါင်း 2,300 လောက်လည်းသေဆုံးခဲ့ရပူပါတယ်။